တော်ရရှင်တို့ခုနဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ20ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်ခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာအရင်ဆုံးနားဆင်ကြမှာကသောတာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြမပြည်ကပေးစာများကဏ္ဍနဲ့အတူပြည်ရင်းသုံးသက်ချက်စီစဉ်ကိုနှားဆင်ကြရမှာဖြစ်ပါတယ်ဒီနောက်မှာတော့
ဒီမြန်မာကမှတကပြည်လည်းရွေးစဉ်နဲ့ကဗျာလည်းရွေးစဉ်ဆိုပြီးတော့အတိတ်ကနှစ်အုပ်ပါဝင်ပါတယ်
ဆရာဦးစွမ်းဤပြောပြမဲ့တက်ကြီးစကားအစီအစဉ်မှာအပြည့်အစုံကိုကြားကြရပါမယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မြမပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မဲရေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးတော့သတင်းကိစ္စမေးမြန်းခြင်းလို့ရေးလာတဲ့ blog ခီးတယ်ဆိုတဲ့သောရရှင်ရဲ့စာကိုပြောပြပေးခြင်းပါတယ်
။ကျွန်တော်ကြည့်လင်မှာဖြစ်ပျက်နေတဲ့သတင်းလေးတွေကိုအထောက်ထားခိုင်လုံစွာနဲ့တင်ပြရင်းဖွင့်ခြင်းပါတယ်။အဲ့ဒါ bummies@voanews.com မှာပေးပို့ပါမယ်။ကျွန်တော်တို့သတင်းကိုကြီးညာမဲ့နေ့ရက်အချိန်ဘယ်လိုသိနိုင်မလဲဆိုတာအတန်ဖိုင်ကအစဘယ်မှာနားဆင်ရမလဲဒေါင်းယူရမလဲဆိုတာသိလိုပါတယ်ကြည်လက်ဒေတာတွေမှာဖြစ်ပျက်နေတဲ့သတင်းအစအနလေးတွေကိုဖြစ်ရမှန်အတိုင်းနိုင်ငံတော်နဲ့ပြည်သူတွေသိစေဖို့တင်ပြလိုသောစိတ်နဲ့ပါကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါသတင်းတွေပို့ပေးမယ်ဆိုလို့ဒီ blog ခီးတယ်ကိုကျေးဇူးတင်ပါတယ်ပို့ပေးတဲ့သတင်းတွေကိုကျမတို့သတင်းဌာနကနေပြီးတော့တင်ဆက်ပေးဖြစ်တယ်ဆိုရင်တော့ဒီသောရရှင်တယောက်ရဲ့ပေးပို့ချက်နဲ့မလုံလောက်ဖက်နဲ့ကျမတို့ရဲ့သတင်းတောက်တွေကိုရင်းကဖုန်းဆက်ပြီးတော့စုံစမ်းတာကိုရင်းသွားရောက်ပြီးတော့စုံစမ်းပြီးတော့သတင်းပေးပို့တာတွေလုပ်ရပါတယ်ရှင်တကယ်လို့အဲ့လိုမျိုးသတင်းအဖြစ်နဲ့မတင်ပြပြဖို့ပေးစာပြန်စာကဏ္ဍမှာသောရရှင်တယောက်ရဲ့ပေးစာအနေနဲ့ဖော်ပြပြမယ်ဆိုရင်တော့အခုလိုမျိုးတင်းင်းကလေးညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအစီအစဉ်မြမပြည်ကပေးစာများအစီအစဉ်လွှင့်ပေးတဲ့အချိန်မှာစောင့်ပြီးတော့နားဆင်နိုင်ပါတယ် VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် VOE ကထုတ်လွှင့်ပေးသွားတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့စိတ်ပူလို့ပါဆိုပြီးရေးလာတဲ့သောရရှင်ရဲ့အစာကိုလည်းတင်ပြပေးခြင်းပါတယ်ဒီသောရရှင်ကဥပဇင်တစ်ပါးဖြစ်ပါတယ်ဘိတ်ကဘိတ်ခုအညာတရာဆိုတဲ့သောရရှင်ဖုံဖုံကဦးစင်ကတော့မြက်စွာဘုရားရှင်ရဲ့သာသနာကိုဘာသာကြားတွေကဖျက်ဆီးနိုင်လိမ့်မယ်လို့ယုံကြည်သူမဟုတ်ပါဘူးတဲ့ဒါကြောင့်မလို့ဘယ်အဖွဲ့ထဲမှလည်းမဝင်ပါဘူးဒီဖုံဖုံကသူ့ရဲ့နောက်ထပ်ယုံကြည်ချက်တစ်ခုကတော့ဒီမိုကရေစီပါတဲ့ဒါကြောင့်မလို့သူအခုလိုမျိုးအတွေ့ပေါက်မိပါတယ်ဆိုပြီးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့သူဘလို့စဉ်းစားမိလဲဆိုတာအခုလိုမျိုးရေးပြီးတော့ VOA ကနေပြောပြလာပါတယ်
ဘူရူနီညာကတင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်မှာဥကြော်ဇန်သာရဲ့မေးမြန်းချက်တွေကိုဖြေကြားခဲ့တဲ့ NLD ကဥဝင်းထိန်ရဲ့ပြောကြားချက်တွေမှာ NLD ဟာလူထုထောက်ခံမှုရော့ကျမသွားတဲ့အပြင်ပိုရလာတယ်ကြားလို့အန်အောစိတ်နဲ့အတူ NLD အတွက်ရောဒီမိုကရေစီမျှော်လင့်ချက်ကလေးနဲ့အသက်ရှင်နေကြတဲ့ပြည်သူတွေအတွက်ပါစိုးရိမ်စိတ်ဝင်မိပါတယ်ဥစဉ်တို့နဲ့နီးစပ်တဲ့တကားတကားမှတော်တော်များများမှာအရင်က NLD ကိုအစဉ်တစိုက်ထောက်ခံလာကြသူတွေတောင်NLD ပေါ်မနှစ်မျိုးတော့တဲ့လေတံဒီတော်တော်လေးကြဲကြဲလောင်လောင်ကြားလာနေရပါပြီ။ဒေါအောင်ဆန်းစုကြည်ရောက်လျာမှာထောက်ခံကြတဲ့ပြည်သူတွေများကြသလို NLD ဆိုရင်တော်တော်ကိုမနှစ်မျိုးကြတော့တဲ့သူတွေဘယ်လောက်တိုးဝါလာနေပြီလဲဆိုတာကိုရော NLD သိပါရဲ့လားစိုးရင်မိပါတယ်။ NLD ကိုကိုကိုအထင်ကြီးလွန်းနေပြီလားလို့တွေးမိပါတယ်။နောက်ပြီးဒေါအောင်ဆန်းစုကြည်မရှိတော့ရင်ပါတီကိုဘယ်သူဦးဆောင်မလဲဆိုတဲ့မေးခွန်းဟာလည်းNLD ရဲ့လက်ရှိအခြေအနေအရပြည်သူတွေရဲ့စိုးရိမ်မှုနဲ့အတူအချိန်အခါအကိုက်ထွက်ပေါ်လာတဲ့မေးခွန်းပါမီဒီယာကိုမချေမငံပြုခြင်းဟာပြည်သူကိုပမာမခန့်ပြုခြင်းနဲ့ဓာတ်ရိုက်အချိုးကျနေတယ်ဆိုတာကိုရောသတိချက်သင့်ပါတယ်ထောင်လွှားခြင်းဟာကြာဆုံးခြင်းမှာနှီးကုန်းကံပတ်ဆုံးသက်ပါတယ်2015မဝေးတော့ပါ NLD ရဲ့ကြာဆုံးခြင်းဟာမြန်မာပြည်သူတွေရဲ့ကြာဆုံးခြင်းသာဖြစ်ပါတယ် NLD ရဲ့ကြာဆုံးခြင်းဟာဒီမိုကရေစီကိုယုံကြည်မွတ်သိသူကဘာသူကဘာသားတူဦးချင်းစီရဲ့ကြားဆုံးခြင်းလဲမြည်ပါလိမ့်မယ်
။တက်ဆိုင်သူတွေကြားသိပြီးတော့အချိန်မီပြုရင်နိုင်ပါစေလို့တောင်းဆုပြုပါရစေ။ဆိုပြီးတော့ဘိတ်ကဖုံဖုံဘိတ်ခုအညာတရာအခုလိုမျိုး VOA အစီအစဉ်ကိုနားဆင်ပြီးတော့ VOA ကတဆင့်အစာရေးပြောလာပါရစေ။ VOA တော်ရရှင်နေရင်ဖွင့်လာတဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့တော်ရရှင်တွေကိုအနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်။ထုံးစံအတိုင်းပဲ Billboard Hot အဖြစ်ဆုံးတင်းနံပါတ်100စီးနှင်းမှာထိန်းထားရောက်နေတဲ့သချင်းတွေကတစ်ပုဒ်နဲ့ဖြောပြပေးပါမယ်နော်။ဒီတစ်ပတ်မှာတော့အကောင်းဆုံး Hot အဖြစ်ဆုံးတင်းနံပါတ်စီးမှာနံပါတ်10ဖြစ်နေတဲ့သချင်းလေးကိုရွေးချယ်ထားပါတယ်။Ariana Grande ကဇက်နဲ့ပူးတွဲပြီးတော့တည်ဆူထားတဲ့ Break Free ဆိုတဲ့သင်းလေးကိုသောရရှင်နေနားဆင်ခံစားကြည့်ပါအောင်နော် If you want it take it I should have said it before try to hide it fake it I can't pretend anymore ဇက်တို့ပူရဲပြီးတော့တည်ဆူထားတဲ့ Break Free ဆိုတဲ့သချင်းကိုသောရရှင်တွေနားဆင်ကြားကြရတာပါရှင်။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100စီးနှမလက်ရှိနံပါတ်10နေရာကိုရောက်ရှိနေတဲ့သချင်းဖြစ်ပါလိမ့်။နောက်ပိုင်းမှာတော့မြန်မာသချင်းလေးတွေချစ်တဲ့သောရရှင်တွေအတွက်မြန်မာသချင်းတစ်ပုဒ်နဲ့လည်းရွေးချယ်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါလိမ့်။အခုတော့သောရရှင်တွေရဲ့အရင်ဖွင့်စာတွေကိုအရင်ပြောပြပေးခြင်းပါလိမ့်။ပြုပြင်ပြောင်းလဲမှုတွေအခုနောက်ပိုင်းနှစ်တွေမှာအာသွန်ခွန်ဆိုင်လှုပ်ဆောင်လာနေတဲ့မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေကပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေအတွက်ကြီးစွာသောအတားအဆီးဖြစ်နေပါတယ်ဆိုပြီးတော့ရေးလာကြတဲ့သောရရှင်ရဲ့အစာတွေကိုပြောပြပေးခြင်းပါတယ်ဒီသောရရှင်ကတော့ထိုင်းနိုင်ငံဖူကက်မှာနေထိုင်ပြီးတော့ VOA ကို Mobile Application ကနေတိုင်းနားထောင်ပါတယ်ဆိုတဲ့သောရရှင်မှာဒီသောရရှင်က9နိုင်ကနေ10နိုင်အစီအစဉ်ကိုတော့အကြိုက်ဆုံးပါတယ်အရင်တုန်းကတော့ VOA ကိုတခါမှစာမရေးဘူးသေးပါဘူးဒါပေမဲ့မြန်မာနိုင်ငံကဖြစ်ပေါ်နေတဲ့ပြည်ရင်ပြောင်းလဲရေးတွေနောက်ပြီးတော့အာဂရိလိုင်စားမှုတိုက်ဖျက်ရေးတွေနဲ့ပတ်သက်လို့ရေးချင်တာတွေအများကြီးရှိပြီးတော့အခုတော့ဒီစာကိုတကယ်ရေးပြပါပြီဆိုပြီးတော့ဒီသောရရှင်စက်တင်ဘာလဇန်နုံကရေးပို့လိုက်တဲ့စာဖြစ်ပါတယ်ဒီသောရရှင်ကဒီ VOA အစီအစဉ်စက်တင်ဘာ9ရက်နေ့ညပိုင်းအစီအစဉ်ကိုနားဆင်ပြီးတော့လာဝကဝန်ထမ်းတဦးရဲ့သူတို့ဝန်ကြီးစီရေးတဲ့စာကိုနားဆင်ရပြီးတော့မနေနိုင်လို့ဒီလိုမျိုးလာဝကဝန်ထမ်းတချို့အကျင့်ပြက်ချစားတာတွေကိုလက်တွေ့ကြုံရလို့အခုလိုရင်ဖွင့်ရေးသားလိုက်ရပါတယ်ဆိုပြီးတော့ VOA ကနေစာရေးသားတင်ပြလာပါတယ
်2013နှစ်လေလောက်မှာကျွန်တော်ရွာပြန်ခဲ့ပါတယ်ရွာပြန်ရင်းနဲ့ပဲကျွန်တော်ရဲ့အသက်18နှစ်ပြည့်သွားတဲ့မှတ်ပုံတင်ကိုပုံနှကျွန်းလာဝကရုံမှာသွားလဲပါတယ်လာဝကဝန်ထမ်းတွေကမအားသေးလို့ဒီပတ်ထက်အရန်လုံများနေလို့ဦးစီးမှုမရှိသေးလို့စသဖြင့်အကြောင်းမျိုးပြပြီးဟိုနေ့ပြန်လာခဲ့ဒီနေ့ပြန်လာခဲ့နဲ့အခါခါပြန်ချင်းရောဗျာဒါလို့နဲ့ကျွန်တော်ပုံနှကျွန်းသွားလိုက်ရွာပြန်လာလိုက်နဲ့3-4ရက်ထိသွားပါတယ်ဒါပေမဲ့မှတ်ပုံတင်မလဲခဲ့ရပါဘူးဘတ်စကားကကုန်တာပဲအဖက်တင်ပါတယ်ဒါကိုကျွန်တော်ဦးငယ်ကတီးတော့ကျွန်တော်ကိုစူပါလေရောမင်းတော်တော်တုံးတာပဲဟိုမှာသူများတွေမှတ်ပုံတင်သွားလဲတာနှေးချင်းရလာတယ်တဲ့ဟုတ်တယ်ဗျကျွန်တော်တို့ရွာကနောက်တစ်ယောက်ကတော့နှေးချင်းပဲရလာတယ်လေ သူကတော့ပုံနှံကျုံးကိုတရက်ကြိုသွားပြီးညနေပိုင်းမှာသူ့အဆက်သက်တယောက်နဲ့လောက်ကဝန်းနေရင်သွားပြီးငွေ2,000-3,000လောက်ပေးလိုက်တော့နောက်နေ့မှတ်ပုံတင်နေရင်းချင်းပဲရပါလေရောဗျာဒါလည်းမကသေးပါဘူးပုံနှံကျုံးနယ်တဲကတချို့ရွာတွေမှာဆိုရင်အဲ့ဒီလောက်ကဝန်းနေနေနဲ့ချိတ်ဆက်ထားတဲ့ပွဲစားတွေလည်းရှိနေသေးတယ်အဲ့ဒီပွဲစားတွေနဲ့သွားလို့ရင်လည်းမှတ်ပုံတင်ကိုနေချင်းထုတ်ပေးတယ်ဗျာဒီလိုအောက်ခြေမှာဖြစ်ချင်တိုင်းဖြစ်အချင်းပြတ်ကြစားဖြစ်နေကြတာတွေကိုအပေါ်ကသက်ဆိုင်ရာလူကြီးတွေအနေနဲ့လျှော့ဝှက်ကွန်းဆင်းစစ်ဆေးပြီးအရေးယူပေးစီခြင်းပါတယ်သူများနိုင်ငံနဲ့တော့ကွာပေါ့ဗျာထိုင်းမှာဆိုရင်သူ့နိုင်ငံသားတွေမှတ်ပုံတင်လဲခြင်းရင်မြူနစ်စပယ်ရုံးကိုသွားလိုက်ရင်အချိန်မိနစ်20လောက်သာကြာပြီးမှတ်ပုံတင်ဖို့ဘတ်ငွေ50လောက်ပဲပေးရတယ်လေအချိန်ကုန်လဲတက်တာတယ်ပတ်စံလဲတက်တာတယ်ဗျကျွန်တော်တို့နိုင်ငံမှာလဲအင်းနီးချင်းထိုင်းနိုင်ငံလိုနိုင်ငံတကာအဆင့်မီပြီးအချိန်ကုန်တက်တာစီတဲ့ smart card မှတ်ပုံတင်နေမြန်မြန်ထုတ်ပေးနိုင်ပြီးတော့ခင်မီဖွံ့ဖြိုးတိုးတက်ပြီးအချင်းပြတ်ကြဆားမှုလုံးဝကင်းတဲ့နိုင်ငံမဟုတ်တောင်မှအချင်းပြတ်ခြားဆားမှုနည်းတဲ့ဒီမိုကရေစီနိုင်ငံတစ်နိုင်ငံနဲ့အများပြည်သူလေးစားအားထားရတဲ့နိုင်ငံဝန်ထမ်းကောင်းတွေဖြစ်ကြပါစေလို့ပြောချင်ပါတယ်ဗျာ
။စာလဲတော်တော်ရှည်သွားတယ်တဲ့ဟုတ်ကဲ့ပါအခုဖော်ပြပေးတာတော့မှစာကိုတီးဖြတ်ဖြတ်တောက်ပြီးတော့ဖော်ပြပေးလိုက်တာပါနော်။ကျွန်တော်ပေးစာကိုသောရရှင်နေတီအောင်ပြောပြမဲ့နေ့ကိုစောင့်မျှော်နားဆင်နေပါတယ်တဲ့။ထိုင်းနိုင်ငံဖူခက်ကကိုမင်းခိုင်တယောက်ဒီကျမတို့မြန်မာပြည်ကပေးစာများအစီအစဉ်ကနေသူစာဖော်ပြပေးတာကြားမယ်ထင်ပါတယ်ရှင်။ရှင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာထုတ်လွှင့်ဖြောပြပေးတော့ဖို့ရှိပါတယ်ရှင်။ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုတော့ဒေးတောင်းလာတဲ့သောရရှင်တွေကဒေးတောင်းလွာတစ်ခုကိုဖတ်ကြားပေးကြပါမယ်။အစောပိုင်းတော့ကတော့ VOE ကိုနားမထောင်ဖြစ်ပါဘူး VOE လို့ရေးလာတဲ့သောရရှင်ကတော့စကိုင်းတိုင်းဒေတာကြီးတမူးမျိုးနဲ့ဝီရုတ်ရွာမကသောရရှင်အောင်သက်လင်းဖြစ်ပါတယ်။ဒီသောရရှင်ကမင်္ဂလာပါ VOE ရဲ့မြမပြေကပေးစာများအစီအစဉ်ကိုနားထောင်မိပြီးတော့သဘောကျလို့ဒေးတောင်းလိုက်ရပါတယ်။နေတိုးနဲ့ရိန်မိုးတို့ရဲ့ဖန်ဆင်းရှင်ဒေးအယ်ဘမ်နဲ့ရပါတဲ့နေတိုးတည်ဆူထားတဲ့တိန်လူလူသချင်းလေးထုံးလွင့်ပေးပါလို့တောင်းဆိုချင်ပါတယ်အရန်ကြိုက်လို့ပါသချင်းပြီးဆုံးအောင်ထုံးလွင့်ပေးပါ VOE လို့ဒီသောရရှင်ဝီဒုတ်ရွာမတမှုမျိုးနယ်ကသောရရှင်ကိုအောင်သလင်းဒေးတောင်းလာပါတယ်ရှင်ဟုတ်ကဲ့ပါကိုအောင်သလင်းကသချင်းလေးကိုအဆုံးထိတောင်ထုံးလွင့်ပေးပါလို့တောင်းဆိုလာလို့ကျွန်မဒီသချင်းလေးကိုရှာကြည့်တော့ဒီဖန်ဆင်းရှင်ဒေးအယ်ဘမ်နဲ့တွေ့ပါတယ်နေတိုးနဲ့ရိန်မိုးတည်ဆူထားတယ်ဆိုတာလည်းဟုတ်ပါတယ်အဲ့ထဲမှာတိန်လူလူဆိုတဲ့ချင်မရှိပါဘူးရှင်ဟိုဒီသောရရှင်များမှားပြောသလားလို့ထင်မိပါရဲ့နော်တင်လိုလူဆိုတဲ့တချင်းကိုတော့လင်းလင်းသီဆိုထားတာဖြစ်ပါတယ်ဒါကြောင့်မလို့လင်းလင်းရဲ့တင်လိုလူဆိုတဲ့တချင်းလေးကိုပဲထုတ်လွှင့်ပေးချင်ပါတယ်ကဲ၍ဒီသောရရှင်ကဖန်ဆင်းရှင်ဒေးအဗနဲကနောက်ထပ်တချင်းတစ်ပုဒ်ပုဒ်တောင်းနေဆိုရင်တော့ဟိုတချင်းကောင်းစဉ်မှန်တဲ့တချင်းကောင်းစဉ်နာမည်နဲ့ပြန်ပြီးတော့ကျမတို့စီကိုတောင်းဆိုနိုင်ပါတယ်ဒီတစ်ပတ်တော့ဒီသောရရှင်တောင်းဆိုထားတဲ့တိန်လိုလူဆိုတဲ့သချင်းလေးကိုထုံးလွှင့်ပေးပါမယ်။တေးတောင်းတဲ့သောရရှင်ရောတစ်ချစ် VOE သောရရှင်နဲ့အားလုံးရောလင်းလင်းသည်ဆိုထားတဲ့တိန်လိုလူဆိုတဲ့သချင်းလေးကိုနှစ်ချိုင်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။ Bell out to a kaga choza let me do it over ba. I did it to မောင်မယောင်ထွက်မရလင်းပြောင်းမဲ့ဘဝမှာဘယ်ကဲ့ညို့နာဒီချိန်တည်းငါနောက်ရိတ်တစ်ခုလိုလိုက်ခါ over all my mind အရာရာငြိမ်းချမဲ့ဘဝဘယ်တော့မှဘယ်တော့မှမစစ်ကိုချိန်လိုက်တိုင်းကုန်ရဲ့ပြောင်းခါဘဝဟာအိမ်မက်မက်တလို့လင်းလင်းသီဆိုထားတဲ့တိန်လိုလူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်တောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင် ရင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ Now when I can ya Besima Now call I like ya got to queen la jaga a dan ya ruida a di
နာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါရစေရှင်ခေါင်းဆောင်သားသမီးတွေသမိုင်းတရခန့်ဖြစ်ကြတော့မလားဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမဲရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒီနေ့အော်တိုဘတ်ဆက်တော်ရည်ကဒီရက်လက်ကန်အပွဲ၄ပွဲတာဝန်ရှိသူတွေလက်မှတ်ရေးထိုးပြီးကျညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကျညာချက်ထဲမှာသူတို့လေးဖွဲ့ဟာကော်တူးတွေတက်မတော့ KS အဖြစ်ပြန်လဲပေါင်းစည်းဖို့သဘောတူတယ်။ဘီရင်မျိုးသားခေါင်းဆောင်ကြီးစောပတ်ဦးကြီးချမှတ်ထားတဲ့မူလေးချက်အပေါ်ရည်တည်သွားမယ်။ဒီလေးဖွဲ့ဟာအခုဒီတော့ကရင်မျိုးသားအလံတော်အောက်မှာရှိနေပြီးအဖွဲ့ကိုတိုက်ခိုက်လာရင်အဖွဲ့တစ်ခုလုံးအနေနဲ့စုစည်းခုခံကာကွယ်သွားမယ်။ဒါအပြင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးအတွက်တိုင်းရင်းသားတပ်ပေါင်းစုနဲ့ဘူးတွဲလက်တွဲတိုက်ပွဲဝင်သွားမယ်။စတာတွေဖော်ပြထားပါတယ်။အဲ့ဒီကြီးညာချက်ထွက်ပေါ်လာပြီးနောက်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးရဲ့နောက်ဆက်တွဲကြီးညာချက်ထုတ်ပြန်တာတွေလုပ်ခဲ့တယ်လို့ကြီးညာချက်ထုတ်ပြန်ရာမှာပါဝင်ခဲ့သူတွေကလည်းအသေးမီဒီယာတွေကိုရှင်းလင်းပြောဆိုတာလုပ်ခဲ့ကြပါတယ်။အဲ့ဒီဖြစ်ရအားလုံးကိုခြုံငုံလိုက်ကြည့်တဲ့အခါကော်တူးတွေတက်မတော့ပြန်လဲဖွဲ့စည်းမယ်ဆိုပြီးကြီးညာချက်ထုတ်လှုပ်ရှားသူတွေထဲမှာအဓိကပါဝင်နေကြသူတွေကကွယ်လွန်သွားကြပြီဖြစ်တဲ့အရင်ခင်ယူဥက္ကဋ္ဌဟောင်းစောတမလာဘောနဲ့သောဘူများတွေရဲ့သားသမီးတွေကအဓိကဇက်ကောင်နေရာတွေကပါဝင်နေတာတွေ့ရပါတယ်။ဒီညညာချင်းရဲ့အဖြစ်မှန်ကဘာလဲ။ KNU ခေါင်းဆောင်သားသမီးတွေရဲ့လှုပ်ရှားမှုကဘယ်ကိုဥတည်သွားနေသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ညညာချင်းမှာလက်မှတ်ထိုးထားတာက၄ဘွယ်ပါ။ KNLA, KNDO, DKBA, KNU, KNLAPC ဖွဲ့တွေဆိုပြီးဖြစ်ကြပါတယ်။တဖွဲ့ချင်းစီကိုကြည့်ရင် KNLA ကရစ်အမျိုးသားလူမျိုးရေးတက်မတော်နဲ့KNDO ကရင်မျိုးသားကာကွယ်ရေးအဖွဲ့ဆိုတာတွေဟာ KNU ကရင်မျိုးသားအစည်းအရုံးအောက်ကလက်နက်ကိုင်တပ်ဖွဲ့နှစ်ခုဖြစ်နေပါတယ်။ကျညာချက်ထဲမှာတော့ KNLA ကိုကိုးစားပြုပြီးဒုစစ်ဦးစီးချုပ်ကလက်မှတ်ရေးထိုးထားတာပါ။ KNDO ဆိုတာကကရင်ရဲတပ်ဖွဲ့လို့အဓိပ္ပာယ်ဖွင့်နိုင်ပါတယ်။ဦးစီးချုပ်အနေနဲ့လက်မှတ်ထိုးသူကတော့စောနာဒားမြဖြစ်ပြီးကွယ်လွန်သွားပြီဖြစ်တဲ့အရင် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောဘုံမြရဲ့သားဖြစ်ပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးထောက်ခံတဲ့အကြောင်းဒါဟာကရင်အမျိုးသားကွန်ဂရက်ကနေချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲပေါ်တာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေကိုထွက်ပြောသူနှစ်ယောက်ကတော့ KNU ဒုဥက္ကဋ္ဌနော်စီဖိုရာစိန်နဲ့တက်မဟာနှစ်တက်မဟာမူဗိုလ်ချုပ်မဲအေစိန်တို့ပဲဖြစ်ပါတယ်။သူတို့နှစ်ယောက်လုံးဟာလည်းကွယ်လွန်သူ KNU ဥက္ကဋ္ဌဟောင်းစောတာမလာဘောရဲ့တားနဲ့သမီးဖြစ်နေပါတယ်။ဒါက KNU ဘက်ကပါ
အချမ်းလက်မှတ်ထိုးတဲ့အဖွဲ့နှစ်ဖွဲ့ဘက်ကိုကြည့်လိုက်တော့ DJBA ကိုစားစုစည်းချုပ်စောလားပွင့်လက်မှတ်ကိုဖော်ပြထားပါတယ်။ဒါပေမဲ့ DJBA မြောက်ဝီဆက်ဆံရေးရုံးတာဝန်ခံဗိုလ်ကြီးစောစိုးမြင့်ကသူတို့ခေါင်းဆောင်စောလားပွင့်လက်မှတ်ထိုးရတာမဟုတ်ဘူး။အဲ့ဒီအတွက်သူကိုယ်တိုင်ပြဿနာဖြစ်လာမှစိုးရိမ်နေတယ်ဆိုပြီးပြောပါတယ်။ထူးခြားတာကဒီကြေညာချက်ကိုသဘောတူတဲ့အကြောင်းယူဝါမှုစောဆောင်းအောင်ကမီဒီယာကိုပြောခဲ့နေတော့ DJBA တပ်ဖွဲ့တစ်ခုလုံးရဲ့သဘောထားမဟုတ်ပဲစောဆောင်းအောင်ရဲ့သဘောထားလို့နားလည်နိုင်ပါတယ်။ပိုတိုက်ကားကတော့ညီညာရေးကောင်စီအနေနဲ့လက်မှတ်ထိုးပါတယ်။ဒီညီညာချက်ထုတ်ပြီးနောက်ပိုင်းပိုတိုက်ကားကိုညီညာရေးကောင်စီ PC ကနေထုတ်ပြန်လိုက်ပြီးဆိုတဲ့အကြောင်းသူ့မိခင်အဖွဲ့ကြီးကထုတ်ပြန်ကြေညာပါတယ်
။ အခုကြေညာချက်ကတော့ KNU အဖွဲ့ကြီးနဲ့မဆိုင်တဲ့အကြောင်းပါဝင်လက်မဲ့ရေးထိုးသူတွေကိုယ်သဘောနဲ့ကိုထိုးပြီးထုတ်ပြန်တာဖြစ်တဲ့အကြောင်း KNU ဗဟိုကော်မတီဝင်ကာကွယ်ရေးဌာနတာဝန်ခံဆော့ရော်ဂျာခင်ကလက်မဲ့ရေးထိုးပြီးကြေညာချက်တစောင်းထုတ်ပြန်ခဲ့တာတွေ့ရပါတယ်။ပြောရရင်ဒီကော်သူးလေတက်မတော်ဖွဲ့တယ်ဆိုတာဟာ KNU အဖွဲ့စည်းကြီးအနေနဲ့အကောင့်ထဲဖော်တာမဟုတ်ပဲ KNU အဖွဲ့စည်းတဲ့ကခေါင်းဆောင်သားသမီးတွေဖြစ်ကြတဲ့နော်စီဖိုရာစိစောမေအေစိန်နဲ့စောနာဒားများတို့အဖွဲ့နဲ့ DKBA နဲ့ငင်းကြဲရေးကောင်စီတဲကအုပ်စုတချို့သဘောတူညီချက်လို့နားလည်နိုင်ပါတယ် DKNU တဲကခေါင်းဆောင်သားသမီးတွေဦးဆောင်တဲ့အုပ်စုဟာဒီအရင်တုန်းကလည်းစောဘော်ကျော်ဟဲရဲ့တက်မဟာငါနယ်မြေတဲက ABSDF ခွဲထွက်အဖွဲ့တစ်ခုကိုအတိမတ်ပြုခဲ့မှုပါတယ်အခုလေတက်ဆိုင်ရာတက်ဖွဲ့တာဝန်ရှိခေါင်းဆောင်တွေနဲ့မဟုတ်ပဲလက်အောက်ကသဘောထားကွဲပြားသူတွေနဲ့ပူးပေါင်းပြီးကော်တူးလေတက်မတော်တီထောင်တယ်ဆိုတာမျိုးတိုင်းရင်းသားတပ်ပေါင်းစုလို့ခေါ်တဲ့ UNFC အဖွဲ့နဲ့ပူးပေါင်းမယ်ဆိုတာမျိုးကြေညာလာတာဖြစ်ပါတယ်တကယ်တော့အဲ့ဒီခေါင်းဆောင်သားသမီးတွေဟာ KNU အဖွဲ့ကြီးတဲ့ကတပ်မှူးကြီးတွေအဖွဲ့စည်းခေါင်းဆောင်တွေဖြစ်ကြပါတယ်တမိုင်းစင်လာကြီးတဲ့ KNU အဖွဲ့ကြီးတဲ့ကခေါင်းဆောင်တွေဖြစ်တာနဲ့အညီ KNU Congress ကဖွဲ့စည်းပေးလိုက်တဲ့ KNU ဗဟိုကော်မတီရဲ့စုံဖြတ်ချက်အောက်မှာပဲအလုပ်လုပ်ကိုင်တင်ပါတယ်။သဘောမတူနိုင်တာတွေကိုဗဟိုကော်မတီထဲမှာဆွေးနွေးနိုင်ပါတယ်။အခုအဲ့လိုမလုပ်ခဲ့ကြပါဘူ
း။ KNU နဲ့ကန်တပ်ဖွဲ့တွေစုစည်းညီညွတ်ရေးလုပ်ရမယ်ဆိုတာ2012 KNU Congress ကချမှတ်ခဲ့တယ်ဆိုတာတော့မှန်ပါတယ်။အဲ့ဒီ Congress စုံဖြတ်ချက်ကိုKLCUG ကျုပ်ဘူဂျိုဂျီစောဂျော်နီကအကောင့်ထဲပေါ်နေတာကိုလည်းသူတို့အနေနဲ့သိပြီးသားပါဒီလိုချင်းနေမျိုးမှာအခြားသောပြည်လက်နက်ကန်အဖွဲ့တွေကသူမိခင်အဖွဲ့ကြီးနဲ့သဘောထားမတူသူတွေကိုစုစည်းပြီးကော်တူးလေတက်မတော်ဆိုပြီးဖွဲ့စည်းလိုက်တဲ့လုပ်ရဟာပေါင်းစည်းတဲ့လုပ်ရဖြစ်နိုင်ပါမလားဆိုတာမေးစရာဖြစ်နေပါတယ်ခုခင်ယူအဖွဲ့ကြီးကြီးထဲမှာတော့သဘောထားမညီမျှမှုတွေနဲ့အကွဲပြဲကိုပို့ပြီးလက်ဆိုင်သွားစေနိုင်ပါတယ်ခေါင်းဆောင်သားသမီးတွေအနေနဲ့ဒီလိုအဖွဲ့ကြီးရဲ့ဒီမိုကရေစီကျင့်စဉ်နဲ့အများသဘောဆန္ဒကိုအလေးထားကြောင်းပြသဖို့လိုကြောင်းသုံးသပ်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစီအစဉ်ပါရှင်။ဒီတစ်ပတ်မှာတော့အရင်ခေတ်ကမြန်မာကျောင်းသုံးစာအုပ်တွေနဲ့ပတ်သက်ပြီးတော့ဆရာဦးစွန့်ရီကတင်ဆက်ထားပါတယ်ရှင
်။မေတ္တာပါဗျာ။ဒီဘက်မှာတော့တောင်းတမြန်မာသားတောင်းညာကျောင်းကျောင်းပါတယ်။တင်ဘိုးကအခြေခံပညာကျောင်းသုံးစာအုပ်အဖွဲ့မှာပါဝင်နေပါတယ်။တက္ကသိုလ်ဘာသာပြန်တဲ့စာအုပ်ထုတ်ဝေဌာနကိုယ်စားလှယ်ဖြစ်ပါဝင်ခဲ့တာပါ။ဆရာတော်ကြီးဆရာမြတ်သူဝင်တို့ကခေါ်ယူထည့်သွင်းပေးခဲ့တာဖြစ်ပါတယ်။အခြေခံပညာဘက်မှာတော့ခရီးဆရာမနိုရစ်စ်တွေပါ။အမိရင်းကတော့ okay နဲ့ဆေးဆုံးရတဲ့လက်အောင်မှာအကြံတဲတွေကြားတာသူတို့တို့ကအကောင့်တို့အလုပ်လုပ်ခဲ့ကြပါလေ။ဒီမြန်မာကမှတက္ကပြင်းလည်းရွေးတယ်နဲ့ကဗျာလည်းရွေးတယ်ဆိုပြီးတော့အတိတ်ကနှစ်အုပ်ပါဝင်ပါတယ်။ချက်ချက်ချက်ကအကောင့်တို့စာတွေတော့ပေါ့ရွေးချယ်ပြုစုခဲ့ကြပါလေ။ဆရာတော်ကြီးဆရာမင်းတို့ဝင်လို့ရဲ့နိုင်ငံရက်တွေကိုခံယူခဲ့ကြပါလေ။သူတို့တာဝန်ယူခဲ့ရတဲ့အချိန်မှာပြဿနာတခုချုပ်ခဲ့ရပါလေ။ကဗျာလည်းရွေးတယ်စာအုပ်ထဲမှာကဗျာဆရာတောင်းလို့ရွှေရဲ့ကဗျာတစ်ပုဒ်ကပဲ့ယုံတယုံမှာအလို့သမားတွေဆန္ဒပြတဲ့အကြောင်းပါရှိပါလေ။ဒီအစိုးရမတက်ခင်ခေတ်ကကဗျာတွေတဲကရွေးချယ်ထားတာပါ။ဒီအစိုးရလက်ထက်အလို့သမားဆန္ဒပြမှုကြီးတခုဖြစ်ပေါ်လာတာနဲ့တိုက်ဆိုင်သွားလို့အစိုးရကအရေးယူတော့ဆရာတော်ကြီးကပြုတ်ကိုရိုင်းရွေးချယ်ထည့်သွင်းနေတာပါ။အလို့သမားအကြောင်းပါအောင်လို့ပါလို့ပြောပါလေ။ဟိုခေတ်ကစာအုပ်တွေကဖြစ်လို့ဒီကနေ့မဆိုင်မအောင်ဆိုတဲ့အမြင်နဲ့ရွေးချယ်တက်ပြင်းနေတာပါလို့ခေါင်းခံတရှင်းလို့ပြည်လဲသွားခဲ့ပါလေအဲ့ဒီကလေးအောင်ချုပ်ပြပါပဲမတင်ရတော့ပါဘူးဒါပြည်လဲတော့အစည်းအဝေးခံရမှာတင်မှုပါကျွန်တော်တို့နောက်ဆုံးလုပ်ခဲ့ရတဲ့လက်ရွေးတင်စာအုပ်ကြတော့အထူးပြဿနာတက်ခဲ့ပါတယ်ဘုံဝင်ကိုယ်တိုင်ကမူချပေးတာပါပြဿနာတက်ရတဲ့ကိစ္စကဆရာကြီးမင်းတို့အလုပ်ကရပ်ဆိုင်လိုက်တာနဲ့နည်းနည်းပတ်သက်မဲ့ဖြစ်ပါလေအခြေအနေညာတကယ်တမ်းမြန်မာသားမှာတင်မုန်းကြီးဖတ်တာကကစုံးမြေရေမာရှင်ဖခရနိသားနဲ့လေးကကဒန်းတော်လက်မထောင်းဆိုတာပါခဲ့ပါလေဒီလိုဖြီးလင်သာဆိုတာလည်းဒီတပုတ်ပဲရှိတာပါဒီဖြီးလင်သာလေးကသက်ဆုံကောင်းပါလေကြပြားရဲ့အတန်းကြပြားရဲ့အတန်းအနေနဲ့ကြည့်ကြည့်ဘာသာတကားရှိတော်မှာကြည့်ကြည့်ပညာရေးရှိတော်ကလေးစိတ်ပညာဖြစ်နေပဲကြည့်ကြည့်အလုံးကောင်းပါလေဒ
ါပေမဲ့ပုံရင်းကပွဲလင်းပြီးနှစ်ပေါင်း20အနည်းတော့ကြာရှိတဲ့စာရေးဆရာရဲ့စာပေကိုမှသုံးရမယ်လို့တစ်ချက်လို့အမိတ်ထုတ်လိုက်ပါတယ်အဲ့ဒီတော့ဆရာကြီးမြတ်သူကမပွဲရင်သေးပါဘူးဆရာကြီးရွှေတော်ဆရာတော်ကြီးဒုဒုဒါဒုဒုတော်မှာသဘုတရားဆရာကြီးမောင်ထင်စတဲ့ခေတ္တစာရေးဆရာကြီးတွေရဲ့စာတွေလည်းမပါရတော့တဲ့အပြင်ပေါ်ရုံပေမဲ့နှစ်ပေါင်း20မပြည့်သေးတဲ့ဓာနေတော်မမလေးမန်းကျင်တောင်းတော်ချွေစတဲ့စာရေးဆရာကြီးတွေရဲ့စာတွေလည်းမပါရတော့ပါဘူးအခြေခံပညာမှာမြန်မာစာသိကျမ်းရတဲ့ရွယ်ချက်အဓိကဒီခေတ်တောင်းတာတွေသစ္စာခေတ်ကခေတ်အတူခေတ်အရေးကိုသိရှိနားလည်အတူယူနိုင်စေဖို့ပဲဖြစ်ပါလေနိုင်ငံဖြစ်စိတ်တို့စာပေဖြစ်စိတ်တို့စတဲ့တခြားရွယ်ချက်တွေလည်းပါတာပေါ့နောက်ဆုံးကပ်ပြီးလွတ်တဲ့ပါရေးဆရာကတော့ဆရာကြီးတစ်ချင်ကိုတော်မိုင်းနဲ့ပို့ချုပ်အောင်ဆန်းမှာဆရာကြီးတစ်ချင်ကိုတော်မိုင်းဆိုရင်တောမီယောဂီပညာရှိကြီးအတွင်းနဲ့ရေးထားတာဆိုတော့သူ့ကကျောင်းသားတွေသိနားမလဲပါဘူးဒါကြောင့်ခေတ်စာခေတ်တားအတွေ့အကြုံကြီးကိုကျောင်းသားတွေရဖို့ဆိုတာမလွယ်တော့ပါဘူးဝန်ကြီးဝန်ရည်ရွယ်ချက်ကတော့တောင်းတုံးစာအုပ်ထဲမှာပါရက်စာတွေအမိပြုပြီးတော့ဆိုင်ဆရာကြီးဒီဘက်ကလွတ်ကြမှာစိုးလို့ပါတဲ့ဒီဆရာကြီးတွေကကျောင်းလုံးစာအုပ်ကိုအမိပြုပြီးဘယ်သူမှသိပွားရေးမလုပ်တဲ့ပြင်လုပ်လို့လည်းမရခဲ့ပါဘူးမတ်စုစာအုပ်ကိုချုပ်စားတဲ့တစ်သေးလည်းမဖြစ်ခဲ့ပါဘူးချုပ်ဝေသူတွေပဲအငဲပြင်းသိပွားဖြစ်မှာပါသိပွားဖြစ်တယ်ဗျာပမာအာဇီဝပါပဲလူလူချင်းမတ်စီတက်ခတ်တဲ့အလုပ်တွေလို့ငရေကြီးမဲ့အလုပ်တွေမဟုတ်ပါဘူးမျက်နာလာကတော့ကျောင်းသားတွေပါကျောင်းသားတွေဆိုတာပြည်ပြီးတော့ပါမိတ်ဆွေတို့
ဆရာဦးစွန်းကြီးရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်ဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ41တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါမယ်ရှင
်တူရကီနေဆက်မှာရှိတဲ့ Syria နိုင်ငံအတွင်းကိုဘာနီမြို့ကို IS Islamic စစ်သူကြွတွေလက်ထဲရောက်မတော့အောင်ခုခံကာကွယ်နေကြတဲ့ Kurdish တိုက်ခိုက်ရေးသမားတွေကိုလက်နက်ထောက်ပံ့ပေးမှာမဟုတ်ဘူးလို့တူရကီအစိုးရကပြောဆိုလိုက်ပါတယ်စစ်သွေးကြွတွေကိုခုခံနေတဲ့ Kurdish တွေဟာတူရကီနိုင်ငံအတွင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အစိုးရကိုနှစ်30ကြာလက်နက်ကင်တော်လန်တိုက်ခတ်နေတဲ့ Kurdistan Workers Party နဲ့ဒန်းတူပွဲဖြစ်တယ်လို့တူရကီသမ္မတကသတင်းကိုရင်းနှီးမှာပြောဆိုလိုက်ပါတယ်အဲ့ဒီပါတီရဲ့တိုက်ခိုက်ရေးသမားတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းကပဲအင်ကာရာမြို့မှာဘုံးခွဲတိုက်ခတ်ခဲ့ပါတယ်အီဘိုလာရောဂါဖြစ်ပွားမှုဟာလက်ရှိမျိုးဆက်အတွက်အကြီးမားဆုံးလူသားဘေးဒုက္ခလို့သတ်မှတ်နိုင်တာမို့ EU ဥရောပသမ္မတဝန်ကြီးတွေအနေနဲ့အီဘိုလာရောဂါတိုက်ဖျက်ရေးကိုအခုထက်ပိုပြီးတော့လှုပ်ဆောင်ပေးဖို့ Oxfam in နိုင်ငံတကာကေဇေကူညီအဖွဲ့ကြီးကပန်ကြားလိုက်ပါတယ်အီဘိုလာရောဂါအဆိုးအဝါဆုံးခံစားနေရတဲ့နိုင်ငံတွေဖြစ်တဲ့ Sierra Leone, Guinea နဲ့ Liberia နိုင်ငံတွေစီကိုဆေးဝင်တန်းနဲ့ငွေကြေးထောက်ပံ့မှုအပြင်တပ်သားတွေပို့လွှတ်ဆေးလွတ်ပေးဖို့ဗြိတိန်နိုင်ငံကအော့စဖန်ဖွဲ့ကြီးရဲ့အကြီးအကဲကတောင်းဆိုလိုက်တာဖြစ်ပါတယ်ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာအစိုးရတပ်တွေနဲ့ရုရှားကိုလူလာတဲ့ခွဲထွက်ရေးသမားတွေကြားတိုက်ပွဲတွေအစ်စ်ထပ်မံဖြစ်ပွားခဲ့ရမှာအရသာ၄ယောက်သေဆုံးသွားပါတယ်ပြီးခဲ့တဲ့လအတွင်းချုပ်ဆိုခဲ့တဲ့အပြစ်ရသဘောတူညီမှုဟာခွဲထွက်ရေးသမားတွေရဲ့အဓိကခြေကုပ်နယ်မြေဖြစ်တဲ့ဒေါနတ်စတဝိုက်ကလွှဲရင်ကျန်တဲ့နေရာအများစုမှာတက်ရောက်မှုရှိနေပါတယ်ဒေါနတ်စတဝိုက်မှာတော့အစိုးရတပ်တွေနဲ့သဘုံတပ်တွေဟာလေဆိပ်ကိုထိန်းချုပ်နိုင်မှုအတွက်နေ့စဉ်ဆိုသလိုတိုက်ခိုက်မှုတွေဖြစ်ပွားနေတာပါဆွီဒင်စစ်တပ်ကစတော့ခ ோம் ရေပြင်တဝိုက်မှာတခြားနိုင်ငံတွေကရေငုပ်သင်္ဘောတွေရဲ့လာရောက်လှုပ်ရှားမှုရှိမရှိရှာဖွေနေပါတယ်အထူးသဖြင့်ပျက်စီးနေတဲ့ရေငုပ်ရုရှားရေငုပ်သင်္ဘောရှိမရှိကိုရှာနေကြတာဖြစ်ပါတယ
်တရင်ချင်းချုပ်ကိုဥဆမ်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jesse Brooks ဖြစ်ပါတယ်ကျွန်မရောနန္ဒာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေပဲ6နာရီခွဲမှာထုတ်လွှင့်ပေးမဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.